ခဲ့တဲ့ဧပြီလ22ရက်နေ့ကအီယာရီတိုင်းလက်ပတာမြို့မှာလွတ်တော်အမတ်တွေနဲ့အုပ်ချုပ်ရေးပိုင်းဆိုင်ရာတွေတွေ့ဆုံပြီးအာခရီလိုက်စားမှုရော်နေပပျောက်ရေးဆွေးနွေးပွဲတစ်ခုလုပ်ပါတယ်။ဆွေးနွေးပွဲမှာအီယာရီတိုင်းစီမင်းဝန်ကြီးတိုင်းအဆင့်လွတ်တော်အမတ်တွေလက်ပတာမြို့နယ်အုပ်ချုပ်ရေးမှုနယ်ဝန်ထမ်းတွေတက်ရောက်ခဲ့ကြပါတယ်။ဒီအစည်းအဝေးမှာ NLD အမတ်တွေနဲ့စီမင်းဝန်ကြီးဘက်ကအာခရီလိုက်စားမှုရော်နေပပျောက်ရေးပြောဆိုခဲ့ကြပြီးမျိုးနယ်အုပ်ချုပ်ရေးမှုနယ်ဝန်ထမ်းတွေဘက်ကတော့သူတို့လက်တွေ့ကြုံတွေ့နေရတဲ့အခက်အခဲတွေကိုတင်ပြခဲ့ကြတယ်လို့သိရပါတယ်။မျိုးနယ်အုပ်ချုပ်ရေးမှုနယ်ဝန်ထမ်းတွေရဲ့တင်ပြချက်မှာရုံးသုံးပစ္စည်းနဲ့ရုံးရဲ့အသုံးစိဘတ်ဂျက်မဲမဲရမှရှိလို့ကိုယ့်ဘာသာကိုရှာဖွေသုံးစွဲနေရတာတွေကုန်စင်းလုံးကြီးမြင့်တာကြောင့်ဝန်ထမ်းတွေစားဝတ်နေရေးအဆင်မပြေတာတွေစတာတွေကိုတင်ပြခဲ့ပြီးလက်ရှိအစည်းအဝေးကျင်းပရာမှာမီးစက်အသုံးပြုရပြီးအဲ့ဒီအတွက်ဓာတ်ဆီဖို့အစိုးရအသုံးစရိတ်မှာမပါဘူးဆိုတာကစပြီးတင်ပြခဲ့ကြပါတယ်။အပြန်အလှန်ပြောဆိုမှုတွေရှိခဲ့ပြီးတစ်ဖက်နဲ့တစ်ဖက်ကြည်လည်မှုတော့မရခဲ့ကြပါဘူး။ဒီဖြစ်စဉ်နမူနာကိုပြောပြရတဲ့အကြောင်းရင်းကတော့လက်ရှိရွေးကောက်ခံ NLD အစိုးရအဖွဲ့အစဉ်စဉ်နဲ့အမတ်တွေအစိုးရဝန်ထမ်းတွေနဲ့ဆက်ဆံရမှာကြုံနေရတဲ့ပြဿနာတချို့ကိုမီးမောင်းထိုးပြလိုချင်ပါ။အစ်စ်တက်လာတဲ့ NLD အစိုးရအဖွဲ့ဝင်အစဉ်စဉ်ရဲ့ကနဦးပြုမှုလှုပ်ရှားမှုတွေကိုကြည့်မယ်ဆိုရင်ယူသားမှုကိုပြကြပါတယ်ချိုးချံချွေတာရေးလှုပ်ပြကြသလိုအဂတိလိုက်စားမှုမလုပ်ဘူးလို့ကြွေးကြော်ခဲ့ကြပါတယ်အဂတိလိုက်စားမှုပြဿနာအကြောင်းပြောဆိုနေကြပါတယ် NLD အစိုးရအဖွဲ့ဝင်အစဉ်စဉ်နဲ့အမတ်တွေရဲ့အဲ့ဒီလုံခြုံဆောင်ရွက်မှုတွေဟာလက်တွေ့ကြပါရဲ့လားတိုင်းပြည်ဖွံ့ဖြိုးတိုးတက်ရေးမှာအောင်မြင်မှုရနိုင်မလားဆိုတာအခုတစ်ပတ်ဆွေးနွေးတင်ပြသွားပါမယ်လပ်ပတာမှာဖြစ်ခဲ့တဲ့ပြဿနာနဲ့နည်းနည်းစင်တူတာတစ်ခုကတော့တနင်္လာရီတိုင်းမှာဖြစ်ပွားနေတယ်လို့သိရပါတယ်။ပြီးခဲ့တဲ့ဧပြီလ23ရက်နေ့ကတိုင်းဝန်ကြီးချုပ်ဒေါက်တာလက်လက်မော်နဲ့တိုင်းအစိုးရအဖွဲ့မောမကန်ကန်းကြီးကိုဆင်ပါတယ်။ခီးစင်မှာတိုင်းထွေအုံးနဲ့တကွဌာနဆိုင်ရာပုဂ္ဂိုလ်ကြီးငယ်အဖွဲ့လိုက်ပါလာပါတယ်။ခီးစင်မှာဒေါက်တာလက်လက်မော်ကတိုင်းအတွင်းဖြစ်ပေါ်နေတဲ့အမှိုက်ကိစ္စအပလုံးပိတ်ခန်းမှာစားတောက်ဆိုင်တွေအားလုံးတတိုင်းလုံးမှာချက်ချင်းပိတ်ဖို့ကိစ္စတွေမောမကန်လျှက်စီရုံရဲ့မြေဝင်းထဲမှာပိတ်မိနေတဲ့အိမ်တွေအတွက်လောလောဆယ်ဝင်ပေါက်ဖောက်ပေးဖို့ကိစ္စစသဖြင့်ညွှန်ကြားခဲ့တယ်လို့ဆိုပါတယ်။နောက်ပိုင်းမှာတော့အဲ့ဒီညွှန်ကြားချက်တွေကိုဘဲအုပ်ချုပ်ရေးတာဝန်ရှိသူတွေကမှအကောင့်ထဲဖော်ပေးတာမရှိခဲ့ပါဘူး။ပြောရမယ်ဆိုရင်တိုင်းမှာအမြင့်ဆုံးဖြစ်တဲ့ဝန်ကြီးချုပ်ကညွှန်ကြားတယ်ဆိုတာတော့ဝန်ထမ်းတွေကအကောင့်ထဲဖော်ခြင်းမှဖော်တယ်ဆိုတဲ့အခြေအနေမျိုးပါ။တကယ်တော့လက်ရှိဝန်ကြီးဌာနအသီးသီးနဲ့အောက်ခြေမှာဖြစ်ပေါ်နေတဲ့ပြဿနာတွေကိုစမ်းစစ်ကြည့်မယ်ဆိုရင်ရုံသုံးပစ္စည်းပစ္စယတွေမလုံလောက်သလိုလိုအပ်တဲ့ရုံအသုံးစရိတ်တွေကိုလည်းလက်တွေ့ကျကျလုံလုံလောက်လောက်ချထားပေးတာမျိုးမရှိခဲ့ပါဘူး။နမူနာအားဖြင့်တရားရုံးတွေမှာရုံအတွက်လိုအပ်တဲ့စာပြက်စာတမ်းတွေနဲ့ရုံသုံးပစ္စည်းတွေကိုဝန်ထမ်းတွေကသူတို့ဘာသာသူတို့ရှာကြံဖြည့်ဆည်းအလုပ်လုပ်နေကြရပါတယ်။ရဲဌာနမှာဆိုရင်လည်းအမှုတစ်ခုလိုက်ဖို့အတွက်လုံလောက်တဲ့ခီးစစ်ဘတ်ဂျက်မရှိပါဘူး။တရလိုနဲ့တွေ့ရင်တရလိုစီကအကူအညီတောင်းမဖြစ်မနေလဲရမယ့်ရာဇဝတ်မှုဆိုရင်ကိုဘာသာကိုချံဖန်ဆိုတဲ့နီးနဲ့ဖြည့်ရှင်းနေကြရတာပါပညာရေးဝန်ကြီးဌာနလက်အောက်ကစာသင်ကျောင်းအားလုံးလိုလိုမှလည်းဒီနည်းအတိုင်းပါပဲကျောင်းဆောင်တွေကျောင်းပရိဘောကနဲ့သင်ထောက်ကူပစ္စည်းမလုံမလောက်နဲ့သင်ကြားနေကြရတာကြီးဖြစ်ပါတယ်ဒါဟာဝန်ကြီးဌာနအားလုံးဌာနဆိုင်ရာအားလုံးလိုလိုလောက်မှဖြစ်ပေါ်နေတာပါဒါပြင်ဝန်ထမ်းတွေရဲ့လစာဟာလည်းလက်ရှိအခြေအနေနဲ့ဆိုရင်စားမလောက်ထိုက်တဲ့ရာဒူးနဲ့တူညီတဲ့လူနေမှုအဆင့်တန်းနဲ့နေရဖို့ဆိုတာကတော့ဝေလာဝေးတစ်နှစ်ကိုအမှုပေါင်း60 80ကိုင်တွေဖြည့်ရှင်းနေရတဲ့မြို့နယ်အဆင့်တရားသူကြီးတယောက်ကလစာဟာကြန့်ခွေ $300 200ပတ်ဝန်းကျင်လောက်ပဲရှိနေတာပါဒီလိုအခြေအနေမှာ NLD အစိုးရအဖွဲ့အနေနဲ့တိုင်းပြည်ဖွံ့ဖြိုးတိုးတက်ရေးကိုဘယ်လိုဆောင်ရွက်မလဲဆိုတာအသေးချာဆွေးနွေးပြီးညှိနှိုင်းရှာဖို့လိုပါတယ်ရင်ခစ်ဆိုးတော့ကအချိန်နဲ့အတိုင်းထားပြီးဝန်ထမ်းတွေကိုအာဂရိလိုက်စားမှုတွေမလုပ်ကြနဲ့ချိုးချံချွေတာကြဆိုပြီးသွားပြောနေလို့ကတော့လက်တွေ့မကျတဲ့အပြင်အလုပ်လည်းဖြစ်မှာမဟုတ်ပါဘူးတကယ်လက်တွေ့အချိန်နေတိုင်းပြည်မှာပြည်သူဝန်ဆောင်မှုလုပ်ငန်းတွေကောင်းကောင်းလုပ်ကိုင်နိုင်မှုအတွက်အစိုးရဘတ်ဂျက်တောင့်တင်းမှုလိုပါတယ်အစိုးရတွေအနေနဲ့အာဂရိလိုက်စားမှုလုံးဝမလုပ်ဘဲ တိတ်ခါရှိရှိအလုပ်လုပ်နိုင်ဖို့လိုပါတယ်ဒီအတွက်အရေးကြီးတာကတော့တိုင်းပြည်ရဲ့အခွန်ဘဏ္ဍာတိုးပွားအောင်အဓိကလှုပ်ဆောင်ဆောင်ရွက်ရပါမယ်အဂရိလိုက်စားရေးဆိုတာကိုအောက်ခြေဝန်ထမ်းတွေကြားမှာသွားပြောနေတာတဲ့အဓိကကြတဲ့ပနာမကြီးမားတဲ့အဂရိလိုက်စားမှုတွေကိုကင်တွယ်အရေးယူပြရပါမယ်အဂရိလိုက်စားမှုကိုကင်တွယ်တာနဲ့တပြိုင်နက်တိုင်းပြည်အခွန်ဘဏ္ဍာဝင်ငွေတိုးအောင်ဆောင်ရွက်ရပါမယ်တကယ်တော့အဂရိလိုက်စားမှုကြောင့်တိုင်းပြည်အခွန်ဘဏ္ဍာတွေဟာပထမသူအစိုးရအရာရှိတွေလက်ထက်ကိုရောက်သွားပါတယ်ပထမတဲ့စီးပွားရေးလုပ်ငန်းရှင်တွေအခွန်ရှောင်နိုင်ကြတယ်ဆိုရင်အဲ့ဒီငွေတွေတိုင်းပြည်ဘဏ္ဍာတွေရောက်ရှိလာဖို့ဆောင်ရွက်ဖို့ဟာအဓိကပါပဲတိုင်းပြည်ဘဏ္ဍာတိုးပွားလာပြီဆိုတာနဲ့တပြိုင်နက်တည်းအစိုးရဟာပညာရေးကျန်းမာရေးစတဲ့ကိစ္စအဝဝမှာဘတ်ဂျက်တွေပိုးပြီးသုံးရပါမယ်အဲ့ဒီထဲမှာလိုအပ်တဲ့ရုံအသုံးဆောင်ဖြည့်တင်းတာတွေရုံအသုံးစရိတ်တွေခီးသွွာလာမှုစားစရိတ်တွေအထွေထွေကုန်ကြမှုနဲ့ဝန်ထမ်းလှစာတိုးမြင့်အောင်ဆောင်ရွက်ပေးဖို့ဆိုတာမျိုးတွေပါပါတယ်ဒီလိုမှမဟုတ်ပဲလက်ရှိအစိုးရအနေနဲ့ဝန်ထမ်းတွေကိုအဂတိမလိုက်စားကြပါနဲ့ငါတို့လိုချိုးညံချွေတာကြဆိုတာလောက်ညွှန်ကြားလို့ကတော့ဝန်ထမ်းတွေနဲ့ပူးပေါင်းပြီးတိုင်းပြည်ဖွံ့ဖြိုးတိုးတက်ရေးလုပ်ငန်းတွေကိုအောင်မြင်မြင်ဆောင်ရွက်ရေးမှာအခက်အခဲတွေတွေ့နိုင်ပါကြောင်းသုံးသပ်တင်ပြလိုက်ရပါတယ်